လေးငယ်နဲ့လူငယ်တွေဟာပြိုးပင်တွေပါပဲတကယ်တော့တစ်ပင်တစ်ပင်ရဲ့အသီးအရွက်အပွင့်အခိုင်အခက်စသဖြင့်ပေါ့လေလောကအတွက်အသုံးဝင်ဖို့အဖို့တန်တဲ့တစ်ပင်တစ်ပင်ဖြစ်လာဖို့ဆိုရင်ပြိုးပင်ဘဝကိုအကယူအဆိုက်ရဆုံးမှာဒီတစ်ပတ်တော့အလုတ်အကန်ရွေးချယ်မှုနဲ့ပတ်သက်တဲ့လူငယ်တွေရဲ့အတွေးအမြင်ကိုကျွန်တော်တင်ပြမှာပါလူငယ်တယောက်ကအလုတ်လုပ်ချင်လို့သက်ဆိုင်ရာပတ်ဝန်းကျင်ကနေဝိုင်းပြီးတော့အလုတ်ရှာပေးပါတယ်အဲ့မှာအလုတ်ကနှစ်မျိုးရပါတယ်တစ်ခုကလစာနေပြီးတော့အဲ့ဒီအလုတ်ကိုလုပ်ရင်းနဲ့တမွေးဝမ်းကြောင်းပညာရသွားမယ်အလုတ်ပါနောက်တစ်ခုကတော့လစာတော့ပိုရပါတယ်ဒါပေမဲ့တမွေးဝမ်းကြောင်းပညာဘလို့မှမရဘူးအဲ့ဒီကနေထွက်သွားပြီဆိုရင် तू ဟာသူ့ရဲ့အရင်နှီးနဲ့ဆိုရင်တော့အဲ့ဒီအလုတ်ကိုဘလို့မှမရနိုင်ပါဘူးဆိုလိုတာတော့စက်ယုံတယုံမှာတနည်းအားမှာအစိတ်ပိုင်းတစ်ခုကိုလုပ်နေရတဲ့အလုတ်မျိုးပါအဲ့ဒီနှစ်မျိုးမှာအများစုကဘာကိုရွေးချယ်ကြတယ်လဲဆိုတော့လက်ငင်းဝင်ငွေပို့တဲ့အလုပ်ကိုပဲရွေးချယ်ကြတာများပါတယ်နောက်တစ်မျိုးဖြစ်တဲ့လာသာတော့လောလောဆယ်နေပြီးတော့အဲ့ဒီကနေပြီးတော့တမွေးဝမ်းကြောင်းပညာရသွားနိုင်တဲ့ဘက်ကိုလိုက်တဲ့လူကနေနေတာကိုတွေ့ပါတယ်အဲ့ဒီလိုအလုပ်အမျိုးအစားများအပေါ်မှာသူတို့ငင်းပြရခြင်းအကြောင်းကိုမေးတဲ့အခါမှာလာသာနေတယ်ပင်နဲ့ပင်မန်းတယ်အဲ့ဒါသူတို့တက်မကိုက်ဘူးလို့ပြောကြပါတယ်အဲ့ဒါနဲ့ပဲအများစုကမိဘစီမှာပဲမှီခိုပြီးတော့နေတယ်အတိတဲ့ကောင်းတဲ့အလုပ်ရမှလုပ်မယ်ဆိုပြီးတော့အကြောင်းပြချက်နဲ့ပါအဲ့တော့မိဘတွေကိုကြည့်တဲ့အခါကျမှန်တော့လေမိဘတွေကအဲ့ဒီသားသမီးရဲ့အမိအခိုကိုခံတယ်သူတို့ကအမိအခိုပဲခံမယ်တဲ့မျက်နှာအငယ်မခံဘူးတဲ့မျက်နှာငယ်တယ်ဆိုတာဘာကူပြောတာလဲလို့မေးတဲ့အခါမှာဩသူများတွေကမေးလာတယ်မလားတဲ့လာစာဘယ်လောက်ရလဲလို့မေးလို့ရှိရင်အဲ့ဒီလာစာနည်းနည်းလေးကိုပြောရမှဂုံငယ်တယ်မျက်နှာငယ်တယ်လို့အဲ့တော့ကိုယ့်အကူမိဘအိမ်မှာပဲကတ်ပြီးတော့အလုရှာနေတယ်လို့ပြောတာကတော်သေးတယ်လို့ဆိုပါတယ်အဲ့တော့နှိုင်းရင်စရာတွေတော့ရှိလာတာပေါ့တောကနေကတက်လာတဲ့ကလေးမလေးတွေဟာမိသားစုတွေမိဘတွေကိုလှုပ်ချွေးဖို့ထောက်ပံ့ဖို့တနေ့ကို12နာရီလောက်မထိုင်တဲ့လူကမထိုင်ရပဲထိုင်တဲ့လူကလည်းလုံးဝမထားရပဲအလုပ်လုပ်ရတာလည်းအများကြီးရှိပါတယ်သူတို့တွေကကြတော့ဟိုတူတွေလို့မစင်းစားနိုင်ဘူးအဲ့တော့ဟိုမှာတော့မိဘကိုမိကိုလို့ကောင်းတော့ဘာဖြစ်လို့လဲဒီကလေးမလေးတွေရဲ့အတိအမှကြတော့အလုပ်လုပ်ရတယ်ဆိုတာကိုဂုံယူနေတယ်မိသားစုကိုထောက်ပံ့နိုင်တယ်မမီခိုးတဲ့ပြင်ထောက်ပံ့မယ်ဆိုတဲ့စိတ်ထားမျိုးမွေးနေပြီသူတို့နဲ့ရွယ်တူသို့မဟုတ်သူတို့ထက်ကြီးတဲ့မြို့ပေါ်လူသားစားအတော်အများကြတော့ခုနလိုပေါ့စိတ်တိုင်းကြမှအလုပ်ဝင်မယ်ဆိုတဲ့စိတ်နဲ့ဘယ်တော့မှစိတ်တိုင်းမကြနိုင်ဘူးဖြစ်နေတာပါအဲ့တော့ပြန်ကြည့်မယ်ဆိုရင်အဓိကအချက်ကလက်တလောအမြင်ပေါ့လေလာစာကနည်းနေတယ်အဲ့ဒီမှာသူဟာတစ်နှစ်တန်းနဲ့နှစ်နှစ်တန်းနဲ့သင်ပြီးရင်အသိဉာဏ်ကြောင့်ပညာတစ်ခုကိုတတ်သွားမယ်ကိုယ်တိုင်လုပ်ငန်းကိုဦးစီးလုပ်နိုင်တယ်ဆိုတော့အခွင့်အရေးတွေကိုပါသူဆုံးရှုံးတာပါပဲနိုင်ငံတကာပြန်ကြည့်မယ်ဆိုရင်တော့သူတို့နဲ့ရွယ်တူလူငယ်တွေဟာမိဘနဲ့နိုင်ငံတော်စီကအထောက်အပံ့ကိုလုံးဝမယူကြပါဘူးသူတို့အကြောင်းတစ်ဖက်ကတည်နေတဲ့အလုပ်လုပ်တဲ့ဒါမှမဟုတ်ရင်ကျောင်းစည်းရေးရှာဖို့အတွက်လေကျောင်းပည့်ရတွေမှာအလုပ်လုပ်တယ်ဆိုတော့ဟာမျိုးဟာခုနလိုနိုင်ငံတော်ကထောက်ပံ့ရေးကိုလုံးဝယူရမှာရှက်ယွံ့ကြပါတယ်အဲ့တော့ထောက်ပံ့ရေးဆိုတာမျိုးကတည်တဲ့အတိုင်းအလုပ်ရသွားပြီဆိုရင်ထောက်ပံ့ငွေတွေလျှော့လိုက်တယ်မရတော့တော့ဖြစ်သွားတာဘူးဒါမှမဟုတ်သူတို့လိုချင်တာကတော့ဘယ်အလုပ်ပဲဖြစ်ဖြစ်သူတို့လုပ်နေတာကိုဂုံယူတာအဲ့ဒါကြောင့်မို့လို့ကြောင်းတက်တဲ့မိန်းကလေးတွေကသူတို့တန်ရှင်းရေးသမားအဖြစ်ဝင်လုပ်တာကိုလည်းဂုံငယ်တယ်လို့မထင်တာပါအဓိကကဘာလဲဆိုတော့ကိုယ့်ခြေောက်ပေါ်ကိုယ်ရက်နေရတာကိုသူတို့တေချာဖို့ဂုံယူတာပဲအဲ့တော့အားလုံးဆက်ပြီးတော့ပြန်စဉ်းစားကြည့်ရင်ကျွန်တော်ပြီးခဲ့တဲ့အပတ်ကလည်းအမွေဆိုတဲ့အကြောင်းကိုကျွန်တော်ပြောခဲ့တာပါတချို့တွေကအမွေအားကိုးနဲ့မယုံကန်တော့ဘူးဘဝကိုစံမတက်တော့ဘူးအဲ့တော့အမွေနဲ့မိဘရဲ့ပေးကားနိုင်မှုနဲ့ထောက်ပံ့နိုင်မှုမိခိုနိုင်မှုအပေါ်မှာကျွန်တော်တို့တွေဘယ်လောက်တောင်မိခိုအားထားနေကြမှာလဲအမွေဟာရှိတင်တာမရှိတင်ဘူးလားအဲ့တော့ကျွန်တော်ကတို့ပြောချင်တယ်ရှိတင်တဲ့အမွေတော့ရှိတယ်အဲ့ဒါဘာလဲဆိုတော့ဥစ္စာဒနာအမွေမဟုတ်ပါဘူးတေကနီးပြီဆိုတာတိတော်မှာစားကျင်တာလေးလာချက်ကြွေးတာမျိုးမညောင်းမဲနဲ့ဇွတ်ပြီးတော့နှိပ်ပေးနေတဲ့စေတနာပရဝမျိုးအဲ့ဒီဟာကိုတုံ့ပြန်ပြီးပစ္စည်းငွေကြေးမျိုးမဟုတ်ပါဘူးလောကမှာအမှောင်ပိုင်းကိုလင်းစေခဲ့တဲ့သူတွေစီကအမွေအလုတ်အမွေကျင့်စဉ်အမွေအဲ့ဒါမျိုးကိုသူတို့သားသမီးဖြစ်စေတပည့်မျိုးဆက်ဖြစ်စေခံယူစေတာမျိုးပေါ့အဲ့ဒါနဲ့ကြံရှိတဲ့လောကအမှုန်ကြမ်းတွေကိုဆက်ပြီးတော့လင်းစေဖို့ပါဒီလိုပါပဲလောကရဲ့အကြည်တန်တဲ့အပိုင်းတွေကိုအလှဆင်ဖို့ကလည်းအမွေပေးဖို့လိုပါတယ်အတ္တမတွေရိုင်းဆိုင်တဲ့မတရားမှုတွေကိုယဉ်ကျေးတဲ့ဓမ္မနဲ့တရားမျှတမှုနဲ့တုံ့ပြန်ဖို့အတွက်ရှေ့မျိုးဆက်တွေကနောက်မျိုးဆက်တွေကိုအမွေပေးရတာတည်းရှိပါတယ်အဲ့ဒါဟာအကျင့်တွေပါအလုပ်တွေပါဥစ္စာဒနာကိုမဆိုလိုပါဘူးအဲ့တော့တော်တဲ့မှန်ကန်တဲ့အတွေးအမြင်နဲ့မုံမြတ်တဲ့အကျင့်တွေကိုဆိုရင်တော့ကျွန်တော်တို့တွေကအမွေခံယူကြပါတယ်ခံယူသင့်ပါတယ်ခံယူရမှလည်းဖြစ်ပါတယ်အဲ့ဒါကြောင့်မှစာပေနဲ့ပဲဖြစ်ဖြစ်အမှုပညာနဲ့ဖြစ်ဖြစ်ပို့ချကြတာတင်ပေးကြတာနှလုံးသားရဲ့စီကိုအရောက်ပို့ခဲ့ကြတာပါအဲ့ဒီအမွေမျိုးကိုတော့က ျွန်တော်တို့ဟာတာမိုးထားပါတယ်ကျွန်တော်ကိုယ်တိုင်လည်းအဲ့ဒီအမွေမျိုးကိုလက်ခံနိုင်တဲ့သူကျွန်တော်ကိုယ်တိုင်လည်းပေးနိုင်တဲ့သူဖြစ်တော့ဖြစ်ချင်တာအမှန်ပါပဲ